လီဘီယာနိုင်ငံမှာတော့လီဘီယာဝန်ကြီးချုပ်အယ်ဇီဒန်ဟာဒီထရီပိုလီမြို့တော်မှာရှိတဲ့ဆွေးရဌာနချုပ်ရှိရာကိုဘေးကင်းစွာနဲ့ပြန်ရောက်လာပါတယ်။သူကဒီအရင်တော့ကဒီတဘုံစစ်သွေးကြွတွေကနိုင်ပေါင်းများစွာထိမ့်သိမ်းထားပြီးတဲ့နောက်ပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။တရက်သမားတွေဟာမစ္စတာဇီဒန်ကိုဂျာတာဘီနီအစိုးပိုင်းတုန်းကသူနေထိုင်တဲ့ထရီပိုလီမြို့ကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးတော့သူတို့ဟာ6နိုင်ကြာသူ့ကိုထိမ့်သိမ်းခဲ့ပါတယ်။တရက်သမားတွေဟာသူ့ကိုအမည်မသိနေရာတစ်ခုကိုဘာအကြောင်းပြချက်မှန်းမသိရဘဲနဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့အစိုးရကကြေညာချက်တရထုတ်ပြန်ပါတယ်။သူအနေနဲ့ကတော့အခုလိုပြန်ပြီးဆွဲခံရတာကြောင့်လစ်ဗျားမှာတင်းမာမှုတွေဖြစ်လာမယ်လို့မထင်တဲ့ကြောင်းလွတ်မြောက်ပြီးတဲ့နောက်ရုတ်တံလွတ်ထုတ်ချက်မှာမစ္စတာဇီဒန်ကသူ့ရဲ့အစိုးရအဖွဲ့ကိုပြောခဲ့ပါတယ်။ဒီပြန်ပြီးဆွဲတာဘာလို့လက်ချက်လဲဆိုတာတော့မရှင်းသေးပါဘူး။ The Operations Room of Libya Revolutionaries အဖွဲ့လို့ခေါ်တဲ့စစ်သွေးကြောအဖွဲ့ကတော့ကနဦးမှာသူတို့လုတာဆိုတာပြောပြီးတော့နောက်ပိုင်းကျတော့သူတို့နဲ့ဘာမှမပတ်သက်ဘူးဆိုပြီးတော့ညင်းပါတယ်။လစ်ဗျားနိုင်ငံမှာအမေရိကန်အထူးတပ်ဖွဲ့ကစင်နေတုံကဝင်ရောက်စီးနင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့မစ္စတာဇီဒန်အစိုးရအဖွဲ့ကိုအဲ့ဒီစစ်သွေးကြောအဖွဲ့ကအပြစ်တင်ဝေဖန်ခဲ့ပါတယ်။အဲ့ဒီစစ်စင်ရေးအတွင်းမှာတော့ဂျီဒိုင်းအယ်ခိုင်ဂျာခေါင်းဆောင်အဘူအနက်စ်အယ်လီဘီကိုအမေရိကန်အထူးတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးတော့အခုတော့သူ့ကိုဒီအမေရိကန်ရေတပ်သင်္ဘောတစ်စင်းပေါ်မှာဖမ်းဆီးထိန်းသိမ်းထားပါတယ်။